ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကအလူမီနီယံနဲ့တန်မဏိသွင်းကုန်ခွန်တွေကိုပယ်ဖျက်ဖို့အမေရိကန်ကသဘောတူလိုက်ပြီးတော့ဒီကနေ့နေ့မှာစပြီးတော့အသက်ဝင်မှာဖြစ်ပါတယ်ဒီသဘောတူညီချက်အရကနေဒါနဲ့မက္ကဆီကိုဆွေးရွေးနေတဲ့သူတို့နိုင်ငံတွေကိုဖျက်ပြီးတော့တရုတ်တန်မဏိတွေအမေရိကန်ပြည်အောင်စုတွေဝင်ရောက်လာမှာကိုတားမြစ်ပေးရမှာဖြစ်တယ်ဆိုပြီးတော့ The Washington Post စင်စာမှာတောက်ချာနေကဖော်ပြထားတာပါသမရထရမြောက်အမေရိကတိုက်ကုန်းတွေသဘောတူမှုရရှိရေးကြိုးပမ်းမှုအတွက်လည်းအထောက်အကူပေးသွားစီပါတယ်။အမေရိကလုံခြုံရေးစိုးရိမ်မှုကြောင့်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေပေါ်မှာ2018မတ်လတုန်းကသမရထရကသွင်းကုန်ခွန်ချမှတ်ထားခဲ့တာပါ။အလူမီနီယံနဲ့တမဏိကိုတရုတ်ကအများအများထုတ်လုပ်နေတာကိုအမေရိကန်နဲ့တင်သွင်းွေပေးထားခဲ့တာကြောင့်ကမ္ဘာပေါစီကျဆင်းပြီးတော့အမေရိကန်စက်ရုံတွေလည်းဆုံရှုံရစီပါတယ်။ကနေဒါနဲ့မက္ကဆီကိုပေါ်မှာသွင်းကုန်ခွန်ဆက်လက်ထားရှိနေသေးသည်ထရမ့်ရဲ့မြောက်အမေရိကတိုက်ကုန်းတွေသဘောတူစာချုပ်ကိုထောက်ခံမှာမဟုတ်ဘူးဆိုပြီးတော့လေ Republican ထွက်လွတ်တော်အမတ်တွေကပြောဆိုနေကြတာပါ American ရဲ့သွင်းကုန်ခွန်ကို Mexico ကတံပြန်တုံ့ပြန်မှုကြောင့် Iowa ပြည်နယ်က American တောင်းသူတွေကိုထိခိုက်ခဲ့ပြီးတော့ American ရဲ့စိုက်ပျိုးရေးထုတ်ကုန်တွေပေါ်မှာလည်းထိခိုက်ခဲ့ရပါတယ်ဒီဥဆက်သွေးနီးပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကုမ္ပဏီထုတ်ပစ္စည်းတွေကို American အနေနဲ့အသုံးပြုခွင့်ပိတ်ပင်တဲ့အမိန့်ကိုပြီးခဲ့တဲ့ဒီနေ့ပတ်တုန်းကချမှတ်ခဲ့ပြီးတဲ့နောက်မှာတော့ American ရဲ့တရုတ်နိုင်ငံသားကုန်သွယ်စစ်ပွဲပို့ပြီးတင်မာလာခဲ့ပါတယ်ဒါကိုတုံ့ပြန်တဲ့အနေနဲ့ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့ American ထွက်ကုန်တွေပေါ်မှာဂျွန်လတဲ့နေ့ကစပြီးတော့အခွင့်ချမှတ်မယ်လို့တရုတ်ကကြေညာလိုက်ပါတယ်